တောင်တရုတ်ပင်လယ်အတွင်းတရားမဝင်၅ခုဖမ်းတဲ့တရုတ်၅ဖမ်းသမား၁၂ဦးကိုဖိလစ်ပိုင်တရားရုံးတစ်ခုကနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပါတယ်။ဒါလို့အမိန့်ချမှတ်လိုက်တာမနီလာနဲ့ဘေကျင်းကြားတရားစာတချွေဝါတဲ့ရေပြင်ပေါ်သူပိုင်ကိုပိုင်အငင်းပွားမှုတွေနဲ့ပတ်သက်ပြီးတင်းမာမှုတွေပိုဖြစ်လာနိုင်တဲ့ပိုဖြစ်လာစေနိုင်တဲ့ကိစ္စလည်းဖြစ်ပါတယ်2013ခုနှစ်ဧပြီလရုံးကဒီတရုတ်ငါးဖမ်းသမားတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်အနောက်ပိုင်းကတပ်ပါတဟာတန်တာကြောက်တန်းပေါ်မှာသူတို့ငါးဖမ်းသင်္ဘောတောင်တင်းနေစမှာအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီကြောက်တန်းဟာဖိလစ်ပိုင်ရေပိုင်နဲ့အတွင်းမှာရှိနေတာဖြစ်ပြီးတရုတ်နိုင်ငံကလည်းဒါကိုသူပိုင်ဖြစ်ပြောဆိုထားတာမျိုးမရှိပါဘူးငါးဖမ်းသမားတွေကတော့မုံတိုင်းတန်ကနေအကာအကွယ်ယူဖို့အဲ့ဒီနေရာကိုရောက်နေတာဖြစ်တယ်လို့ပြောပါတယ်တင်မော့ကပ္ပတိန်ကိုတော့ထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်ပြီးတခြားငါးဖမ်းသမားတွေကိုတော့ထောင်ဒဏ်6နှစ်ကနေ10နှစ်အထိအသီးသီးပြစ်ဒဏ်တွေချမှတ်ထားပါတယ်ဒီငါးဖမ်းသမားတွေအနေနဲ့တခြားနောက်ထပ်ထောင်ဒဏ်တိုးမြင့်ချထားမှုတွေကိုလည်းခံရဦးမှာပါအရင်ငါဖန်သမားတွေစီမှာတားမြစ်ထားတဲ့မျိုးတွန်းပျောက်ကွယ်သွားမဲ့တင်းကွေချက်လိုသတ္တဝါတွေကိုလက်ဝဲတွေ့ရှိခဲ့တာကြောင့်ဖြစ်ပါတယ်။သူတို့တွေဟာဒေါ်လာ3သိန်းစီငွေရန်လဲချမှတ်ခံထားရပါတယ်။ဒါပေမဲ့လည်းဒီငါဖန်သမားတွေကသူတို့မှာအပြစ်မရှိကြောင်းထွက်ဆိုထားပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်ရဲ့ရေပြင်ပိုင်တဲ့အာလုံးနီးပါးကိုသူပိုင်ဆိုင်ကြောင်းပြောဆိုထားပြီးဖိလစ်ပိုင်အပါအဝင်တခြားအိမ်နီးချင်းနိုင်ငံတွေနဲ့လည်းငြင်းအငင်းပွားမှုတွေဖြစ်ပွားနေပါတယ်ခင်ဗျာ။